င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ငင်းငယ်ဆွေးနွေးမှုတွေမှာဘလို့ဟန်တာတွေရှိနေတယ်လဲရှေ့တိုးနေတာရက်တန်နေလားနောက်ပြန်ဆုတ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့လာတဲ့နေပြည်တော်မှာကျင်းပသွားတဲ့ငင်းငယ်ထွေသီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေနဲ့လဲကြုံရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လဲလီလိုက်မှာမှာရောက်နေပါပြီသူကတော့ပြည်တော်စုငင်းငယ်ဆွေးနွေးမှုပူးတွဲကော်မတီဒုက္ခUP ဒီချစီကဥတုဝေဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးရကျွမ်းကျင်သူသတင်းစာဆရာဦးမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစေချင်ပါတယ်ဆိုတော့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာပဲဒီတိုင်းသားအဖွဲ့တွေကြားမှာဒီကိစ္စတွေနဲ့ပတ်သက်လို့တက်လာတဲ့အတွက်လက်လို့ရှာရှာဖြစ်ခဲ့တယ်လို့ပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုရာယထားမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမတိရသေးပဲနဲ့ဒါတွေကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောရတယ်လည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥတုဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီအချိန်လေးနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အဲဒီလိုကျွန်တော်တို့ကငင်းငယ်ရေးပုံဆောင်မှုအဖွဲ့ပေါ့နော် UDPGC မှာဒီလိုရဲ့ဟိုစုပေါင်းပြီးတော့ဆွေးနွေးလာခဲ့တာနေ့လည်းကြာပြီပေါ့နော်နောက်လူချင်းတွေကအတော်ပဲရင်းနှီးနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူတာလည်းရှိတယ်မတူတာလည်းရှိတာပေါ့ဗျာဆွေးနွေးနိုင်တယ်ဆိုတော့သဘောတဘာဝအတိုင်းနေနော်ဥပမာအားဖြင့်ခွဲမထည့်ရစီတဲ့စကလုံးပေါ့နော်စာချုပ်ကျဲထည့်ပင်မထည့်ခြင်းဆိုတဲ့ကိစ္စနောက်ပြီးတော့လည်းပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့စကလုံးပြောင်းတင်မပြောင်းတင်နောက်ပြီးတော့တခုပြီးတော့တတ်မတော်ရှိရေလုံုံရေးကိစ္စကိုယ်ပိုင်အုပ်ချုပ်ကိုယ်ကိုယ်ပိုင်ပြသန်းနေဆက်ရှိတဲ့ခါရီကမပြတ်သားရဘူးပေါ့ဗျာနော်ဒါဒီကလည်းထပ်ထပ်ပြီးတော့ဆွေးနွေးရင်းနဲ့မှနားလည်မှုရရမှာဗျာ။ဘာဖြစ်လို့လဲဆိုတော့ဒီကြေးအကြောင်းပြရုံနဲ့သဘောမပေါက်တာမျိုးတွေလည်းကိစ္စတွေလည်းရှိနေလေနော်။ဒါကြောင့်ဒီကြေးပြုံးကြေးဆွေးနွေးရပါတယ်။အဲတော့စိတ်ရှိပြီးတော့အဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်နေတဲ့စိတ်ကအရေးကြီးတယ်လေနော
်။ဟုတ်ကဲ့။
ဒါပေမဲ့လည်းဟိုအရင်ချင်းပေါ်မှာလည်းတည်တယ်။အဲလုတ်တင်တက်တကြီးကြီးလုံးနေတော့ပြန်များပြီးပါပေါ့ဗျာ။ဒီတိုင်းဆွေးနွေးတယ်ဆိုတာကကိုလူကျင်တိုင်းမဖြစ်ဘူးလေနော်။ဒါအပြေးယူလို့ရတယ်အနောက်တင်လို့ရတယ်ပြီးခဲ့တဲ့အော်တိုကလည်း15ရင်းဒီတုန်းကတော့ NC 3မိနစ်လောက်ခန်းသားမှာအထူးထူးကြာကြာကျင်းပသွားတာကိုတွေ့ရမှာပေါ့နော်။ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလေးနဲ့ကန်အဖွဲ့တွေရဲ့တီးကြားတွေ့ကြတယ်ကအဆုံးပြတ်ပြီးနိုင်တဲ့ကောင်းဆောင်ညီများလည်းတက်ရောက်တယ်ဆိုတော့တတိယောင်းသူအများကြီးကြားလိမ့်မယ်လို့အားလုံးကမျှော်လင့်နေတာပဲနော်။ဒါပေမဲ့ဒေါ်သာကြီးညာချက်ထွက်လာတဲ့အခါကျတော့သဘောတူဆုံးချက်ချက်တွေဟာမျိုးမတွေ့ဘူးကြ။ဒါတွေ့လဲဆိုတော့လက်တွေ့ဆွေးနွေးနိုင်ကြဘူးဟိုအရောနော်ဒီလမ်းညွှန်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ဗာတွေ့လဲဆိုတော့ KNU နဲ့ RCSS ကပြည်သက်တွေထွက်လာတယ်ကြနော်ညီညာရေးဆွေးနွေးမှုရဆိုင်နေဆိုတော့အတော့ညီညာရေးကြီးဟိုပြည်ပြည်ပြင်းပြင်းဖြစ်အောင်အချိန်ယူပြီးတော့ပြင်ဆင်ပြင်လို့လားဟာလားညီညာရေးကြီးဟိုနောက်တလန်းဆုတ်တာလားဆိုတော့စဉ်းစားကြရဖြစ်လာတာပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါဦးဆရာအခုဒီပြီးခဲ့တဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တစ်ကြုံရတယ်ဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တလောရေဝီရသုံးသက်ကြည့်မယ်ဆိုရင်နောက်ပြန်ဆုတ်သွားရလို့များပြောနိုင်မှာဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SC လုပ်ငန်းစဉ်ဟာတစ်ဆုတ်နေတယ်လို့ကျွန်တော်တို့ပြောခဲ့တာတော့ကြာပြီကအဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယပြိုင်ဒီပင်လုံကြီးလာခံကလေးရပဲဗျနောက်ပင်လုံးကြီးလာကန်တဲ့ကဒီဒီဒီပြည်နယ်ပြည်ထိုင်မှုကိုခွဲမထွက်ပါဘူးဆိုတဲ့ဒိဋ္ဌိဝင်နဲ့ချိန်ဆက်ထားတဲ့ကာလတွေကကျွန်တော်တို့ပြည့်စုံနေတာပါဒါပေမဲ့အဲ့ဒါကိုရှောင်းလိုင်းနဲ့တတိယကြိမ်ကြီးလာကန်ကိုကျင်းပတယ်အဲ့ဒီကနေပြီးတော့ချိန်ဆက်ဖို့ညမှာရှောင်းလိုင်းလို့မရတဲ့အချိန်မှာဒီတိဒဆွနေလို့ဝဲဆိုတာပေါ်လာတာပါအဲ့တော့ဒီမှာပြည့်စုံနေတဲ့နေရာမှာအဓိကဘာလက်ပြဏ၄ခုကျွန်တော်တို့တွေ့ရတယ်ဗျပထမတစ်ခုကတော့ဒီကိုယ်ပိုင်တိုင်းသာပြည်နယ်ရဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုနဲ့ခွဲမထွက်ရေးဂရိကွေကိုချိန်ဆက်ထားတဲ့ကြံပနာလို့ပြောပါမယ်။အဲတမတော်ဘက်ကတော့ဒီခွဲမထွက်ရေးဂရိကွေကိုလိုလားတယ်။အဲတိုင်းသာပြည်ဘက်ကတော့ဒါမလိုအပ်ဘူးလို့မြင်တယ်။အဲ NLD အစိုးရအနေနဲ့ကတော့ခွဲထုတ်စရာမလိုတဲ့ပြည်ထောင်စုကပိုရေးကြီးတယ်လို့မြင်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ဖြေရှင်းမဲ့ကြံပနာတစ်ခုဖြစ်တယ်။အဲဒုတိယတစ်ခုကတော့တခုသေးသောတမတော်ဆိုတာနဲ့ပတ်သက်လို့ဖြစ်တယ်။အဲ့တမရောဘက်ကတင်ပြတာတော့တခုပြောတမရောဆိုတာပဲတင်ပြတယ်။အဲ NLD ဆိုတော့ယသာအစိုးရအောက်မှာရှိတဲ့တခုပြောတမရောလို့ဆိုတယ်။အဲတိုင်းရင်းသားတွေကတော့ အရသာအစိုးရအောက်မှာရှိတဲ့တခုပြီးတော့ဖက်ဒရယ်တပ်မလို့ဆိုတယ်အဲ့တော့ဝိပေသနာအစီမတူဘူးဒါနဲ့ပတ်သက်လို့ဆွေးနွေးကြရေးဆွေးနွေးကြရေးအများကြီးဖြစ်လာတာပေါ့တတိယအချက်ကပြောမယ်ဆိုလို့ရှိလို့ရှိရင်ဒီ2018တတိယကြိမ်ကြီးလာကမှာတဝဲဦးစီးချုပ်ကနေပြီးတော့2020ခုနှစ်ဒုတိယကြိမ်ဒီပင်လုံကြီးလာကပြီးမှညီငယ်ရေးဆွေးနွေးရေးပြည်ပြောင်းလုပ်ဖို့ဆိုတာစပြောသွားတယ်တခါဒီစီးတာဆွေးနွေးပေါ်မှာလည်း2020မှာညီငယ်ရောင်းအောင်ယူဖို့ဆိုတဲ့အချိန်ကာလအနာတကိုပြောလာတာတွေ့ရတယ်။အဲဒီတော့ဒီလို့ပြောဆိုတဲ့နေရာမှာလည်းပဲတက်မလို့ကနေပြီးတော့တချို့ဒီအခြေခံဥပဒေပါချက်လက်တွေပြင်ဖို့တက်မလို့နေနဲ့ခုပြုနိုင်နေဆိုတဲ့စကားကိုလည်းရင်းနှီးပြောသွားတာတွေ့ရတယ်။အဲတော့တစ်ခါကတက်မလို့အဲ့လိုသဘောထားရှိနေတဲ့အချိန်မှာ NLD နည်းနည်းလေ2008ချေရန်ဥပဒေကိုဒီဆွေးနွေးရပြင်ဖို့ဆိုတဲ့ဂရီကူကိုပြည်သူ့ကိုပေးထားတယ်အဲ့လိုရည်ရည်ရှိရဲတက်ကြောက်မလို့ဒီ2020ကိုသူကတောက်ခဲ့ထားတယ်အဲ့တော့တိုင်းရင်းသားလက်နက်ကြီးအဖွဲ့တွေနေလေဒီ2020မှာတုံးတရားကိုဆုံးပြရမယ်ဆိုအခြေအနေကိုဖြစ်ပေါ်လာတယ်ဒါလည်းတိုင်းရင်းသားလက်နက်ကြီးအဖွဲ့စည်းတွေအတွက်အချက်လေးတစ်ခုဖြစ်လာတယ်အဲနံပါတ်၄ချက်ပြောမယ်ဆိုလို့ရှိရင်တော့စီရင်ပြပခါပေါ့အဲ့ဒါကတော့ KNU နဲ့လက်မှတ်၅ဒေသမှာဒီလက်နက်ဖောက်လုံးနဲ့ဆိုပြီးတော့သစ်စင်တွေလှုပ်လာတဲ့တက်တီတိုးချက်လာတဲ့အခါစီးရစ်တမောင်းတွေဖြစ်လာတယ်တပတ်ကလည်းပဲ RCSN နဲ့ဒီစီးလှုပ်ရှားမှုတွေတက်နေတာချမှုတွေတော့မကျေနပ်လဲဖြစ်မှုတွေအသီးသန့်ဆွေးနွေးမှာဆင်းရှားဖို့တွေ့ရတယ်အဲ့တော့အခုချိန်ကမှ NC ကနောက်ဆုံးနေသလားဟိုရပ်တန့်နေသလားဆိုတာမကွဲပြားပါဘူးဒါပေမဲ့ NC ဒီလုပ်ငန်းစဉ်ငញ្ញိုင်းလုပ်ငန်းစဉ်မှာဒီအချက်၄ချက်ကိုအကြောင်းပြုပြီးတော့ထိမော့နေတယ်ရပ်တန့်နေတယ်လို့တော့ကျွန်တော်ပြောလို့ရမယ်ထင်ပါတယ်
โอเคเสี่ยวหมอซุซุนี่อ่ะเจซุบาสรเอาเราดิซุนี่เว่ตัวกูปาวินซุนี่โกเราสะตวยทาได้ปกโกติชูและ4ไลน์มามายောက်นี่บาระตรุโกแลอะกูเราตะคาได้อะแห่ไปจิมมาเรอิงซงตูก็ท้ายနိုင်ငံกาโกตีแลมูก็โหตะคู่ก็เมตตายักขัญญินาเราซุนี่ปาวินซุนี่โกสะตวยทาได้ปกโกดิเราดิไส้วินดะซาเนี่ยสายีซาไปปูดาดิมะเนี่ยด้วยลูยิงตูชิงโกซุนี่ไปโกเมตตายักขัญมาเรครับโกตีแลมูซุนี่ลุยาบาระ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ကတော့ဒီအစိုးရစစ်တပ်ရဲ့လုံဆောင်ချက်ကတော့ဒုသမှုလူတွေကဗာဖြစ်လဲဆိုတော့နော်ကျွန်တော်ကတော့ဓာတ်လူခွင့်ရင်းနဲ့ကိုယ်ကပြက်လန့်ခွင့်ရောနော်ကျွန်တော်အမှန်ကမှရရှိဖို့လိုအပ်ပါတယ်နော်ဘူချုပ်မအောင်လဲပြောစကားကြောင့်နော်ကျွန်တော်အတိုင်းသားခေါင်းဆောင်တွေကနော်စစ်နည်းနည်းဆုတ်သွားတယ်လို့ပဲကျွန်တော်မြင်ရပါတယ်နော်2008ခြေကံဦးတွေကနော်အတန်အတဖြစ်နေတယ်လို့နော်25ရာခိုင်နှုန်းတော့လွတ်တော်တမှာစစ်တပ်ကပါဝင်နေတဲ့အတွက်တော့ဓာတ်လူခွင့်ပြုလို့တော့ကျွန်တော်ကရရှိမှုလုံဆောင်ဖို့ဆိုတိတ်ဆူတယ်ဆောက်ရှိခြင်းကဥပဒေကိုနော်ပြည့်ချက်ဖို့လိုတယ်အဲ့ဒါမှသာတင်းဆုံ
းโอเคကိုတီးလည်းမို့တယ်လီဖုန်းလိုင်းချသွားတယ်ဒီမှာလေကျွန်တော်နောက်တူကိုလည်းပြေးချင်ပါတယ်မန္တလေးမြို့ကကိုတန်းပေါင်ဖြစ်ပါတယ်ကိုတန်းပေါင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကနအန်ဒီကတက်လာတာဖေဒီကောင်အခြေခံကိုပြင်မယ်ဆိုပြီးတော့တက်လာတော့အန်ဒီကိုဟလာအကုန်လုံးတောင်းပြောတောင်းပြောနဲ့မဲတွေထည့်ပေးကြအခုလည်းလက်ရှိမှာလည်းအောင်းပါပဲနောက်တစ်ခါဒီတမရော်ကဒီအုတ်ချုပ်ရေးအောင်းပါပဲရှိရမှာတမရော်အောင်းပါပဲရှိရမှာအဲ့လိုမဟုတ်ဘူးသူကတိကျနဲ့နေမယ်ဆိုရင်ဒီတိုင်းမှာရှိတဲ့ဒီဘာနာအခွန်တွေကိုတမရော်ကိုပြေးတာကိုဒီအစိုးရအနေနဲ့သမ္မတအနေနဲ့ပြည်ပတဲ့ကိုလက်ကားမှာဖြစ်ပါတယ်နိုင်ငံကိုကာကွယ်တာမဟုတ်ဘူးအတိုင်းသားပြည်နယ်တွေလိုက်ပြီးတော့သူကနှိပ်ကွန်းတဲ့အတွက်ဒီတမတော်မှာသုံးသိကို short ထားဖြစ်မှာလည်းဖြစ်ပါတယ်ကိုဒါတော့ပါကို
ဟုတ်ကဲ့ကိုတမ်းမဆွေးနွေးရကျေးဇူးပါကျွန်တော်တို့ဟို email တွေဒီ Facebook က post ထားတဲ့စာတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဦးလာထွန်းရဲ့စာကိုဖော်ပြချင်ပါတယ်မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ရင်းရင်းရင်းဆွေးနွေးပွဲတိုးတက်နေပြီလားရက်တက်နေလားနောက်ပြန်ဆုတ်သွားပြီလားဆိုတဲ့စကားဝိုင်းမှာတိုးတိုးပြောချင်တာလေးတခုပြောပါရစေရှင်းရှင်းပြောရရင်နောက်ဆုတ်သွားပါပြီဘာဖြစ်လို့လဲဆိုတော့နည်းနည်းရားရင်ခွင့်လွတ်ပါချီးကြောက်ရင်နူးဆိုသလိုတိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါဟို62ခုနှစ်ဖက်ဒရယ်ညီလာခံကတည်းကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ59ဖွဲ့စည်းပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နည်းလမ်းနဲ့တပါတယ်စနစ်အတွင်မကျင့်သုံးရလို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့တမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့စစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်내ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှင်းပါတယ်အပြတ်တိုက်ရုံပေါ့ကျွန်တော်ပြောတာထက်ကျွန်တော်တို့မိတ်ဆွေကြီးဦးကိုနီကိုအမှတ်တရလဲဖြစ်သူပြောခဲ့တာလဲပါဝင်ရအောင် ကျွန်တော်ပြောတာမပါရင်နေပါစေ။ကိုဒီပြောတာကိုတော့အမှတ်တရပါစေချင်တာပါ။လေးစားလျက်လှထုံးတကုံမျိုးတင်လို့ရေးထားပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဒီဥလာထုံးရဲ့စာထဲမှာတော့ဒီခွဲမထွက်ရေးလိုကိစ္စမျိုးတွေကိုမလိုအပ်ပဲဆွေးနွေးမှာတင်လာဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားတာရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝေဆွေးနွေးစေချင်ပါတယ်ခင်ဗျာ။ဒီတန်းသားအဖွဲ့အစည်းတွေဘက်ကလည်းဟိုခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိသလိုခွဲမထွက်ဖို့လည်းမူအားဖြင့်လက်ခံတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီခွဲမထွက်ရေးပဲဖြစ်ဖြစ်ပေါ့လေ။နောက်ဒီတစ်ခုလည်းတော့တက်မလို့ဖွဲ့စည်းရေးမှာဖြစ်ဖြစ်ဟိုဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအချိန်အခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝေ။
အဲဒီလိုရကျွန်တော်တို့ရှိတာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းတွေကတော့အခြေခံလေးတွေရပ်တည်ချက်လေးတွေနည်းနည်းမတူတာဗျကျွန်တော်တို့တိုင်းပြည်မှာဘာလိုအပ်လို့လဲလို့ဆိုလို့ရှိရင်ဒါပြည်တော်စုမြန်မာနိုင်ငံတော်ဂျာဆိုတဲ့အဲစိတ်ကြပ်ပေါ့နော်အဲအဲ့ဒီစိတ်ကြပ်ကလေးကနည်းနည်းရော့ရဲနေတယ်ဗျပြည်တော်စုမြန်မာနိုင်ငံတော်ဂျာစိတ်ကြပ်ကရှိမယ်ဆိုလို့ရှိရင်ရပ်တည်ချက်ကတူတဲ့အခါကျတော့ဒါပြဿနာဖြစ်ပေါ်နေတယ်နောက်ပြီးတော့လည်းဖြေရှင်းရတယ်လွယ်တာပေါ့ဗျာနော်အခုကနိုင်ငံသားအခွင့်အရေးတွေဒီသူရတ္တိရတ္တူလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူညီမှုရမှာပေါ့လေနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာတက်တူဒီပြောလို့ရှိရင်ဟောအဲ့တော့ဒီမှာဟိုတန်းညီမှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လို့လုပ်ရဲအဲ့ပေါ့နော်ရှိရင်အဲ့တခုရှိတာတော့နိုင်ငံသားအခွင့်အရေးကတော့အလုံးတူတယ်ဒါပေမဲ့နိုင်ငံသားအတိုင်းမှာသူတို့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကတန်းတူရှိတယ်သို့တော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းရလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့တန်းတူတယ်သို့တော့ဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်တွေအခွင့်အရေးတွေကလည်းသူရမှာပေါ့သူကြီးလည်းတော့မဲ့ဟာလာဒါပုံတွေဆိုလို့ရှိရင်လည်းကုမ္ပဏီရဲ့အခွင့်အရေးသူရမှာပေါ့နော်ဒါလေသမားရှင်တွေလည်းသမားအခွင့်အရေးတွေသူရအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကတော့နားလေလေအဲ့ဒါကနားလေလို့ရှိရင်အဲဖြည့်ရှင်းရတာလွယ်တာပေါ့ဗျာနော်အော်ဟိုဝါလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့စိတ်ကပြောတယ်လေကောင်ရှင်းရင်တော့ဗျာမင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရသမျှငါလည်းရပြင်တာပေါ့လို့သူကပြောရှင်းရတော့ဟုတ်တယ်ဒါပေမဲ့မင်းလည်းငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လုတ်တော့လူအပ်တာပေါ့လို့ပြောတယ်ဆိုလိုတာကတော့ဗျာဟိုလူကြောင်နဲ့တယောက်ဒီကောင်နဲ့ဒီကောင်ဆိုတော့အင်းအားချင်းလည်းမတူဘူးလို့လူအပ်တာချင်းလည်းမတူဘူးကြအဲ့ဒါကတော့နေနေကြည့်ကြည့်တော့လောက်ရမှာလေနော်ဒီလိုလေးတော့ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဆောဆောဆရာဦးမောင်ဆိုးရဲ့သဘောထားလဲဆွံ့နှွေးစေချင်ပါတယ်ဆရာအခုဒီပြီးခဲ့တဲ့ဒီထိပ်သီးညီလာခံမှာတချို့အမြင်သားဒီကိုပေါ့လေကိုပြည်တော်စုကခွဲမထွက်ရေးတို့တခုလဲတော့တက်မလို့ဖွဲ့စည်းရေးတို့ကိစ္စတွေကအချိန်အခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးမောင်ဆိုးရဲ့အမြင်ရောခင်ဗျာ
ခွဲမခွဲဖူးဆိုတဲ့ဂရုဝေဟိုတမရောကတောင်းတာတော့တောင်းလို့စဉ်းစားချက်ကတော့ဒီတန်သာလည်းနဲ့ခိုင်ဖွဲ့စည်းတွေဟာဆက်စားခြင်းတော့တရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွေးကြော်တမ်းတွေတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့သူ့ဒီဟာကိုဒီတမရောဘက်ကနေဒီဂရုဝေကိုတောင်းနိုင်ပုံရပါတယ်ဒါလက်တွေ့မှာတန်သာလည်းနဲ့ခိုင်ဖွဲ့တန်းဟာခွဲထွက်ရေးလည်းမပြောဘူးအဲဖွဲ့ရမူဝါဒကိုကျင့်သုံးမယ်လို့ပဲအဲစိုးနေကြတဲ့အချိန်ဖြစ်သလိုခွဲထွက်ဖို့လက်တွေ့ရုပ်ခွင်လန်းလည်းမရှိပါဘူးအဲ့တော့ကျွန်တော်တူချင်းအမြင်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်ဟားကြီးနဲ့လက်နက်တိုင်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ favorite move on တွေကိုတန်ဟားပြည်နယ်တို့ဘလို့ပင်းမယ်ဆိုတဲ့ကိစ္စအရေးကြီးပါတယ်ဒီခွဲထွက်ခွင့်မထွက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူချင်းကလည်းအဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှရှိနေပါသေးတယ်တူကတော့ဟိုရခိုင်ပြည်နယ်မင်းပြဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံသဘောထားလည်းလူရင်းတူရှင်ဆွေးနွေးမင်းပြလို့ရပါတယ်ခင်ဗျာ
ကျွန်တော်ထင်ရပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ကမှကျွန်တော်အမြင်ပြောရရင်တော့ဆွေးနွေးပွဲကနောက်ဆုံးသွားပြီလို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့ဆိုလို့ရှိရင်အခုကိစ္စကအခြေပေါ်နေပြီလို့ကျွန်တော်မြင်ပါတယ်။တက်မတော်ကတစ်မျိုး၊အစိုးရကတစ်မျိုး၊တိုင်းရင်းသားလက်နက်ကလည်းတစ်မျိုး။အခုကိစ္စကသူတို့ဟိုကသဘောတူချင်းဘယ်လိုမှဆက်ဆက်လို့မရတဲ့သဘောတူချင်းမျိုးဖြစ်နေရပါတယ်။ဒါကြောင့်အခုကိစ္စကဒီဆွေးနွေးပွဲဟာဘယ်တော့မှဖြစ်မဲ့ဆွေးနွေးပွဲမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။2020မပြောနဲ့တော့ကဘာတဲ့တဲ့ဒီစနေပွဲဟာပြီးမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။ဒါဖြစ်လို့ရှိရင်အကုန်လုံးကအဖြစ်ပေါ်နေပါပြီ။ တက်မလို့ကလည်းအစိုးရကိုအယုံကြည်မရှိဘူးအစိုးရကလည်းတက်မလို့ကိုအာမရဘူးတိုင်းရင်းသားလည်းနဲ့ကနေကလည်းအစိုးရကိုရောတက်မလို့ကိုရောအယုံကြည်မရှိဘူးဆိုတာအခုတက်တိဟိုအဖြစ်ပေါ်နေပါပြီအဲ့ဒါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဦးမောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook မှာလည်းကိုတန်လွင်နေတဲ့အချိန်မှာပဲ Facebook စာမျက်နှာနေပြီကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်သူကတော့ကျော်မိုးဆိုတဲ့အကောင့်ပါရှင်မှာသူကတော့စစ်တပ်ကအဖွဲ့အစည်းတွေရောအာဏာကိုဘယ်သူမှလက်မလွတ်ချင်ကြဘူးတိုင်းပြည်ပေါ်ဘယ်နဲ့နဲ့ကန်ဖွဲ့ရမှာစေနာရင်းငံနဲ့ငင်းကြဲယူခြင်းစိတ်မရှိကြဘူးဘယ်တော့မှငင်းကြဲရမှာမဟုတ်ဘူးဆိုပြီးသူကလည်းဆောဆောဦးမောင်ကျော်ဆန်းသဘောထားမျိုးပေါ့လေနည်းနည်းကိုမျှော်လင့်ချက်နည်းနည်းတိုက်ပစ်ထားတဲ့သဘောထားကိုတွေ့ရပါတယ်ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလည်းလေးလိုင်းပေါ်မှာရှိနေပါတယ်သူကလည်းပြေးကြပါလေကိုမင်းအောင်ဖြစ်ပါလေမြန်မာနိုင်ငံမှာကိုမင်းအောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာမှာတကယ်ဘုံတစ်ခုရှိတယ်တစ်ခုကဒီပြန်ဖြစ်တယ်အဲတော့ဒီရောက်တော့နေရအမီးနဲ့အားမလို့ကဘလို့လို့ကအများကြီးတောင်းဆိုပြီးခုခုတိုင်းကပြည်နိုင်ငံမှာရှိတဲ့ဆိုတာသူ့ရဲ့နေထိုင်ကြည့်နေတဲ့နိုင်ငံရှိအဲဒီလိုကိုရှိကျင်းတုံးတဲ့နိုင်ငံတွေဆိုတာစစ်တပ်ဟာအစိုးရရဲ့နေရာမှာပဲရှိကိုယ်ကတော့အစိုးရကိုညီညာရေးနဲ့အပြေးချက်ရှေ့ချက်ပြီးတော့ရှေ့ရောက်ခွတ်တဲ့ဒီကောင်ကိုဆက်အားလုံးဒီမှလုပ်နေကိုကိုယ်ကရောမြန်မာပြည်သူပြည်သားတွေအပေါ်မှာဘလို့မိတ္တရားထားလဲဘလို့အခါကွဲပြီးလဲဒီမှာရှိတာကဘာမှနာမည်ကြီးပါနဲ့မရင်းတော့
ဟုတ်ကဲ့ကိုမင်းအောင်ရေလူကြီးလူကြီးချက်ကိုဆွေးနွေးပေးပါကိုမင်းအောင
်ဟောင်းနေတဲ့ဆက်ပေါ်လာလို့ပဲဖြစ်နေဆိုတော့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်ဖင်လန်နိုင်ငံကကိုငင်းချင်းအောင်ဖြစ်ပါတယ်ကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ့တော့ကိုခေါလေဦးနဲ့ကိုရန်နိုင်ကိုကျေးဇူးအရမ်းတင်တယ်လို့ပြောပြရစီဦးတူဝေကိုဖိတ်ထားတယ်ဆိုတော့အဖဦးတူဝေတို့အနေနဲ့ကဒါနေဝေချင်းတွေလည်းရောက်နေပါပြီအမှန်တရားကိုတစ်ချက်လောက်ပြည်သူတွေကိုပြောဖို့အတွက်ကျွန်တော်တောင်းပန်နေလာပါဥပမာဦးတူလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာတရင်ကိုဝိုင်းတိုက်သေးတာတစ်ချင်းတို့ချင်းတို့တိုင်းရင်းသားတွေကဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီတော့တိုင်းရင်းသားတွေကခွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မှိုက်တိုက်တိုင်းပြည်ကိုမှိုက်တိုက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဦးတူဝေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဆက်အနာရှင်စနစ်ချုပ်နေအောင်ဟိုလုပ်ပေးဖို့ကျွန်တော်တောင်းပန်ချင်တာပါကျန်တဲ့ကိစ္စတော့မရှိပါဘူးကိုအောင်လုံနဲ့ကိုရနိုင်ကိုကျေးဇူးတင်တယ်ပဲပြောပြရစီခင်ဗျာ
ဟုတ်ကဲ့ကိုငင်းချမ်းအောင်ပါဝင်ဆွေးနွေးရကျေးဇူးပါဟိုနောက်တူကတော့ကျွန်တော်တို့အီးမေးလ်ပို့ထားတာပါဦးတင်ဝင်ဖြစ်ပါတယ်သူကတော့အဆုံးဖြတ်ပေးနိုင်တဲ့ငင်းချမ်းရေးထက်သည်ဆွေးနွေးပွဲချင်းပါတာခက်ခဲအဟန့်တားတွေတော်ပြည်လဲသွားမယ်လို့တင်မြင်ယူဆခဲ့ရပေမဲ့ပို့ပြီးအောင်ဆိုးသွားပါတယ်ပိတ်ဆို့နေတဲ့အထက်ကချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုရဲ့ထားရှိရဖြစ်နေတာသိရတော့ဒီနှစ်ချက်ကိုတရသေးဆွဲကင်မထားပဲအ short တင်အပေးယူလို့ဖို့လိုပါတယ်နှစ်ဖက်မူသေးကင်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါတဲ့ပြည်သူကိုမျက်နှာမူပြီးညီရင်းအကိုတွေတက်ညီလက်ညီအပေးယူ short တင်လုံးမှညီငယ်ရနိုင်ပါပါတဲ့ဆွေးနွေးပွဲပြီးကရင်ဘက်ကဆွေးနွေးပွဲမတက်ဖို့ယာယီယာဆိုင်တယ်လို့ရှမ်းဘက်ကလည်းအစီအကိုပြန်လဲတုံးသက်ဖို့ဆွေးနွေးပွဲမတက်ဘူးဆိုပြီးပြောတာတွေကညီငယ်ရဲ့အတွက်ကောင်းတာမဟုတ်ပါဘူးတဲ့ဒါကြောင့်ငင်းချင်းရရက်တန်ရုံမကနောက်ပြန်မဆုံးအောင်အားထုတ်ရမယ့်အခြေအနေပါတဲ့ငင်းချင်းရမှာတိုင်းပြည်တိုးတက်မယ်ဆိုတော့နှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လန်လေးစားမှုတွေနဲ့ငင်းချင်းအဖြစ်ငင်းချင်းရအလှမ်းမွေးပါဆိုပြီးသူကတော့မျှော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လဲတစ်ခါရဖော်ပြကြပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်မှာသူကလည်းမိကုန်းတချို့နဲ့ဖော်ပြထားတာပါကိုအောင်မဲဖတ်ပြပေးပါဦးခင်ဗျာ
အောက်တိုဘာ15ရက်နေ့ဆက်ချရတဲ့နေ့တို့မှာနေပြည်တော်မှာထူးခြားတဲ့နိုင်ငံရေးတည်ထက်ထိပ်သီးများဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်။အဲဒါတွေကိုလေ့လာကြည့်တဲ့အခါမှာကျေနပ်စရာအားရစရာတွေကိုတွေ့ရပါတယ်။ဒါပေမဲ့ပြင်ပရောက်တဲ့အခါပါဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်။ဒါကြောင့်ကျွန်တော်စဉ်းစားစရာတိလိုတာတွေဖြစ်လာပါတယ်။ငင်းငင်းတော့လူကျင်ပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငင်းတော့လူကျင်တယ်စွန့်လွတ်လာမာရီကိုငဲ့နေသလားငင်းငင်းတော့လူကျင်တယ်ယုံကြည်မှုတွေထားနိုင်ပြီလားငင်းငင်းတော့လူကျင်တယ်ကိုစီတန်တရားတွေကင်းကြရဲ့လားငင်းငင်းတော့လူကျင်တယ်ကြီးလင်းစေတနာထားကြရဲ့လားငင်းငင်းတော့လူကျင်တယ်တိုက်ပွဲအလီလီဖြစ်တင်သလားငင်းငင်းတော့လူကျင်တယ် NCA ကိုပြင်လွန်ကြပြီလားငင်းငင်းတော့လူကျင်တယ်ခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငင်းတော့လူကျင်တယ်တမင်လှည့်စားနေကြမှာလားငင်းငင်းရောလူချင်းတယ်တကယ်ဝင်လို့မှအဟုတ်ဖြစ်မယ်မဟုတ်လားငင်း ရင်းရင်းကြီးတို့လူချင်းနေပြည်သူတွေကိုငဲ့ကြရဲ့လားခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်ဥစိန်မောင်မေတီလာမျိုးဖြစ်ပါတယ်နောက်ထပ် Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုမွန်ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင့်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်နေမှသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုတ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်စင်မင်းဆိုတဲ့အကောင့်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင်းနေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်မဖြစ်ကြရင်တော့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့စိုးကြီးဆိုတဲ့အကောင့်ကတော့အုပ်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်မဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘယ်သူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေရတယ်ဒါကအုပ်ချုပ်သူမကောင်းလို့နေတဲ့နောက်ဗမာရိုးရိုးအရက်သားတွေတောင်မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တဲ့တခြားတိုင်းရင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဗိုလ်ချုပ်လူတစုလောက်ပဲအစီပြေတယ်တာမဲပြည်သူလူထုကငတ်ပြတ်နေတယ်ဒီတော့ခွဲမထွက်ဘူးဆိုရင်ငတ်လို့သိမယ်တိုက်လို့သိတာလည်းမနေတော့ဘူးခွဲထွက်လို့သိရင်လည်းသိခွဲထွက်မှဖြစ်မယ်တဲ့ကာယဲဆိုတဲ့အကောင်ကတော့စစ်တပ်ကတပတ်လျှော့လိုက်ပဲဆိုရင်အစီပြေဖို့ကများပါတယ်တဲ့စစ်ပြေဒုက္ခတွေဒီထဲမှာကိုပြီးပါတယ်များပါခဲ့ရင်ဘလို့ခံစားရမလဲတဲ့ဒီချိန်မှာမှငြိမ်းချမ်းရေးဆိုတာကိုခိုက်ခိုက်မာမာမချမှတ်နိုင်ခဲ့ရင်ဘယ်အချိန်ကြမှချမှတ်နိုင်တော့မှလဲတဲ့စစ်တပ်ကသမိုင်းစာမျက်နှာမှာလှလှလေးရေးသွားစေချင်ပါတယ်လို့ရေးထားပါတယ်ရှင်
โอเคเจซูပါနောက်ထပ်ဒီကျွန်တော်ဒီမှာ Facebook ကနေပြီးတော့ထောက်ချက်မှတ်ချက်တွေပေးနေရလဲရှိပါတယ်တယောက်ကတော့ခစ်စော်ဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲအစိုးရဝန်ထမ်းမဟုတ်ဘူးလားတဲ့စစ်တပ်ဆိုတာတကယ်တော့ငြင်းငြင်းကအစိုးရနဲ့တိုင်ရင်သာပဲစူးနေရမယ်ခိစ္စပါတဲ့စစ်တပ်ဆိုတာအစိုးရပြီးရင်ပြရမယ်ဖွဲ့ဒါကိုလက်ခံရတဲ့သူရှိမှငြင်းငြင်းရနိုင်ပါလိမ့်မယ်တဲ့နောက်သူကတော့ Blend on ဆိုတဲ့အကောင့်ပါရှင်မှာသူကတော့တပ်မတော်ကတိုင်ရင်သားတွေရဲ့ Federal ပြည်အောင်စုကိုလက်ခံလိုက်ရင်ဘာမှဆက်တောင်စူးနေစရာမလိုဘူးလို့မြင်ပါတယ်ဆိုပြီးသူကရေးပါလေခင်ဗျာဆိုတော့ကျွန်တော်တို့နောက်ထပ်ဒီအမေရိကန်ပြည်တော်စုကနေကျွန်တော်တို့စာပေးပို့ထားတာတော့မောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ညီညာရေးဆွေးနွေးပွဲမှာကျွန်တော်လေးလာမိသလောက်တက်နေရချထားရေးပူးတွဲလေးလာဆောင်ကြည့်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကအဟန့်တားဖြစ်နေပါတယ်မားမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းညီညာချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟန့်တားတစ်ခုလိုပဲမြင်မိပါတယ်ဆွေးနွေးပွဲတိုင်းဟာတန်ရာစိတ်တွေမယုံကြည်တဲ့စိတ်တွေဒီဘောအခြေခံစဉ်းစားနေတာကြောင့်ထင်သလောက်ခီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့ဟောင်းနှန်းဆွေးမိပြီးတိုင်းပြည်ကိုဆင်းရဲတွေနှက်စီတဲ့အမျိုးသားရေးနဲ့ဒေါ်လာရေးအမြင်တွေနဲ့လူမျိုးစုအရေးရှိန်းတဲ့ဆွေးနွေးနေတာတွေဟာစနစ်တကျပြည်ပြပြောင်းလဲရေးအတွက်နိုင်ငံရေးအယူဆအစ်စ်တွေပေါ်ထွက်မလာအောင်အမောင်ဖုံးတယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်ဒါပေမဲ့ပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ငြိမ်းချမ်းရေးအတွက်လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်ဆက်မပြတ်ကြိုးပမ်းမှုတွေဟာရတမနေပဲတရွေ့ရွေ့ရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ခုံတိတ်ကရှိရှိရောက်သွားခဲ့မယ်ဆိုရင်တန်ရာစိတ်တွေမယုံကြည်မှုတွေရော့ကျသွားပြီးပြည်ရင်းငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ဖေးစာပါဆိုတော့ဟိုသူ့ရဲ့စာထဲမှာတော့ဒီမယုံကြည်မှုတွေတန်ရာတွေကဒီဆွေးနွေးပွဲတိုင်းမှာတွေ့နေရတယ်ဆိုတော့ထောက်ပြပါရယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်အစီအစဉ်လေးအဆုံးသတ်ခံပြီးတော့အချုပ်အနေနဲ့ဆွေးနွေးစီရင်တာကဒီအဖို့ထစ်တွေဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်သီးညီလာခံနေပြီးတော့ဒီရှေ့လာမဲ့ဆွေးနွေးပွဲတွေမှာဒီလိုတန်ရာတွေကြော်လွှမ်းနိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားရီကနေပြီးတော့တင်ကန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေတည်ခဲ့ပြီနော်ဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိမှုပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ငြိမ်းချမ်းတဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံစားရတယ်ကြာအခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီဝါရေးဒီလိုကြီးတမျိုးတွေ့တဲ့အောင်ကျိုးပန်းတဲ့နေရာမှာလဲနှေးကွေးသွားတာပေါ့နော်။အရှင်ရှားဆုံးကတော့ကြာကျွန်တော်တို့အရှိတောင်အာရှမှာအာဗမာနိုင်ငံကရှိခင်းတော့ကြာလို့ဘုံမျိုးမနေဘူးဖြစ်တာပဲဒီတော့တော်လွားဘူးဆိုပြီးတော့တော်တော်ငင်းညာရေးပေါ်ဆောင်မှုအဖွဲ့ကကြိုးစားတဲ့အခါကျတော့ဒီတိုင်းသားလက်နက်ကိုင်21ခုရှိတဲ့နေက10ခုနော်ပြစ်ကတ်တက်ခိုင်းမှုရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်မြင်သွားတာပေါ့ဗျာနော်ဒါတော့ဆက်တော့ကြိုးစားမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောရင်ကတော့ကျွန်တော်တို့အမျိုးသားပြန်လဲတင့်မြတ်ရေးနဲ့ပတ်သက်လို့ရှိရင်လည်းတင်ရရေးလေးပြောရမယ်ကြွမတင်ရမယ်ဆိုသိစာတွေမပြောနေရင်ကောင်းတာပေါ့နော်ငင်းညာရေးသိစာပြောရင်လည်းငင်းညာရေးရရှိရရရှိကြောင်းကိုပြောတင်တယ်ကြွငင်းညာရေးမရတာကိုမပြောနဲ့ပေါ့ဗျာနော်အဲ့တော့နိုင်ငံတော်တိစောက်မယ်ဆိုရင်လည်းတိစောက်တဲ့တိစောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီညွတ်ရမယ်ကြိုးစားရမယ်အမုန်းတရားတွေနဲ့တိစောက်လို့မရဘူးလေကြာနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးလာမထုတ်ခွင့်နဲ့လည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုဒီမဲ့ဆိုလို့ရှိရင်ကျွန်တော်တို့လိုအပ်တဲ့
ညီညာရေးလူကြီးနဲ့ညီညာရေးကိုအတိအထားပြီးတော့ပြောမယ်ဆိုရင်ညီညာရေးရနိုင်ရဲ့ဒါကြောင့်မလို့အဲ့ဒီလိုမှတ်တာလင်းကျွန်တော်တို့တိုင်းပြည်ဟာကျွန်တော်တို့ညီမနဲ့အပန်းနဲ့ညီရောက်မှာပေါ့ဗျာအဲ့ဒါလို့ပဲပြည်ချင်းပါတယ်နော်ဟုတ်ကဲ့ကျွန်တော်ချိန်တစ်မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံအနေပြီးတော့တင်ကန်းစာယ
ကျွန်တော်တို့ကအရှိနေဒီမှာကျွန်တော်ပြောပြတယ်ပြဿနာချက်၄ချက်ရှိနေဒီပြဿနာကိုမဖြေရှင်းမဲ့နဲ့ကျွန်တော်ငြင်းငြင်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြင်အောင်ကြောအောင်မြင်အောင်မလုပ်နိုင်ဘူးဒီပြဿနာ၄ကိုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ဒီငြင်းငြင်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့လူတွေရောလူလူနေနဲ့ရောဒီပြဿနာနဲ့ပတ်သက်လို့
ပူပေါင်းပါဝင်ပြီးတော့ဖြည့်ရှင်းရဖို့ကျွန်တော်တို့အခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ရှုမြင်တယ်လို့ရှိရင်တော့ညီငယ်လုပ်ငန်းစဉ်ကိုရှေ့တုံးတင်ဖို့အတွက်ခွန်အားရှိနေမယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့သတင်းစာဆရာဦးမောင်စိုးယူပီတီဂျီစီဒုက္ခဥတုဝေကိုရိုင်းဆွေးနွေးရသူတွေစာရေးစာပေးဖို့သူတွေနဲ့တွေ့ရရှိနေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခ